ဗြိတိန်လူငယ်အုပ်ဖြစ်တဲ့ဟန်နာဝက်ဒရစ်နဲ့ဒီဒေးဗစ်မီလာတို့အသက်ခံရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့အတည်ပြုပေးခံထားတဲ့မြန်မာရှေ့ပြောင်းလူငယ်အုပ်ရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံရဲ့တရားလွတ်တော်ချုပ်ကပယ်ချလိုက်ပြီဖြစ်ပါတယ်။ထိုင်းတရားလွတ်တော်ချုပ်ကဒီကနေ့ဩဂတ်လ29ရက်နေ့မှာမြန်မာရှေ့ပြောင်းလူသမားနှစ်ဦးဘက်ကအယူခံကိုပယ်ပြီးတော့တည်ရန်ချမှတ်ထားတာကိုအတည်ပြုလိုက်တာပါ။သူတို့နှစ်ဦးတည်ရန်ကနေလွတ်မြောက်ဖို့အတွက်အကျိုးဆောင်ရှိနေတဲ့ဘက်ကဘာတွေဆက်လုပ်သွားဖို့ရှိပါသလဲ။ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဗြိတိန်လူငယ်နှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးကိုတည်ရန်ချမှတ်ကြောင်းနွန်ထဗူရီခရိုင်တရားရုံးမှာကြားနာစီခဲ့ပါတယ်။2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခံအကျိုးဆောင်တွေဘက်ကတရားရုံးအစဉ်အဆက်ကနေခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကော့စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးဖြစ်တံဖြစ်တဲ့တည်တံကိုချမှတ်ခဲ့တာပါ။ဒီအမှုနဲ့ပတ်သက်လို့တက်ချက်မှုကိုမကျူးလွန်ခဲ့ကြောင်းနဲ့လူသက်လက်နဲ့မှာတွေ့ရတဲ့ DNA မှာမြန်မာလူငယ်များရဲ့အထောက်အထားများရှိမနေတဲ့အကြောင်းတွေပါဝင်တဲ့နောက်ဆုံးအယူခံတင်ခဲ့တာတွေကိုနွန်ထဗူဒီတရားရုံးကနေဩဂုတ်လ29ရက်နေ့မှာစီရင်ချက်ချခဲ့တာဖြစ်ပါတယ်။တရားရုံးကိုတွားရောက်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကတော့အခုလိုပြောပြပါဗျာ။ဟု
တ်တယ်ဗျာ။ကျွန်တော်တို့ရှုံချုံတဲ့တော့ပေါ့ဗျာသူတည်ရန်ချခဲ့တာ2015ဒီဇင်ဘာ24မှာချခဲ့တယ်တည်ရန်အမေဝတ်ကြံဒီပြပါတယ်ဒါမှမဟုတ်ကျွန်တော်တို့အနေနဲ့နောက်ဆုံးလုပ်ဖို့ရှိတာကတော့ကျွန်တော်တို့မြန်မာဆိုးရရဲ့ကိုကျွန်တော်ထိုင်းပြည်မြေမြောက်ကိုကျွန်တော်တို့အတနာဆန်တာတင်ဖို့တခုရရှိပါတယ်ဒါရဲထိုင်းရှိနေတာကျွန်တော်ပြောလိုက်ပါတယ်ဒါအကြံပေးသေးပါပေါ့နော
်မြန်မာတန်ရုံဘက်ကတော့ဥပဒေအကျိုးဆောင်ရှေ့နေဥအောင်မျိုးတန်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ဖိုးကြီးလည်းတရားရုံးကိုတက်ရောက်လာခဲ့ပြီးဥပဒေအကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကတော့ဒီလိုအမှုကိုစီရင်ချက်ချမှတ်ကိစ္စနဲ့ပတ်သက်လို့တပတ်ကြိုတင်ပြီးအကြောင်းကြားရမှာဖြစ်တဲ့အကြောင်းနဲ့အခုလိုချမှတ်လိုက်တဲ့အတွက်မြန်မာတန်ရုံးနဲ့တရားခံအကျိုးဆောင်တွေဘက်ကတော့လူငယ်နှစ်ဦးပြန်လည်လွတ်မြောက်ဖို့အတွက်နောက်ဆုံးအဆင့်အနေနဲ့ထိုင်းပြည်ရင်ကိုအတနာခံစာတင်သွားဖို့အတွက်ဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မြန်မာရှေ့ပြောင်းလို့တမခက်မန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတတ်မှုဖြစ်ပြီးနှစ်ပတ်အကြာမှာဖမ်းဆီးခဲ့ပြီးလူတတ်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်ထိန်းသိမ်းပေးခဲ့ပြီးဘဏ်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်ရှင်။